ဒါဗော့စ်မြို့မှာပြုလုပ်မဲ့ကမ္ဘာစီးပွားရေးညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်လာမှာဖြစ်တဲ့အတွက်ဆွစ်ဇာလန်နိုင်ငံမျိုးအများပြန်ပြမှာလူပေါင်းများစွာကန့်ကွက်ဆန္ဒပြနေရပါတယ်။သမ္မတထရမ့်ဟာဆွစ်ဇာလန်နိုင်ငံကိုကြာသပတေးနေ့ရောက်ရှိပြီးကမ္ဘာစီးပွားရေးနိုင်ငံရေးခေါင်းဆောင်တွေကိုသူ့ရဲ့အမေရိကန်ဘက်ကစကားကိုပြောကြဖို့ရှိပါတယ်။ဆွစ်ဇာလန်ကိုမရောက်လာခင်မှာပဲသမ္မတထရမ့်ရဲ့စီးပွားရေးအကြံပေးတွေကကမ္ဘာပေါ်မှာအမေရိကန်တို့ရဲ့ရှင်ပြိုင်နိုင်စွမ်းကိုတုံ့ပြန်ဖို့မဟာဗျူဟာအပေါ်သုံးဆက်နေရပါတယ်။သူနဲ့အတူလိုက်ပါလာမဲ့ဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကတော့ဒေါ်လာတန်ဖိုးကိုသုံးနှစ်အတွင်းအနေဆုံးချဖို့ထောက်ခံတင်ပြထားပါတယ်။ဒေါ်လာဈေးကျရင်ကုန်သွယ်ရေးနဲ့အခွင့်အလမ်းကောင်းတွေရရှိလာနိုင်တယ်လို့သူကပြောပါတယ်။သမ္မတထရမ့်ကနေအောင်ကြီးစွန်းအင်သုံးဆိုလာပြားလိုပစ္စည်းမျိုးတွေပေါ်မှာသွင်းကုန်ကွန်တိုးကောက်ခဲ့ပေမဲ့ဒါတွေဟာကမ္ဘာနဲ့ထိတွေ့ဆက်ဆံရေးမူဝါဒအပေါ်ဆန့်ကျင်ရမရောက်နိုင်ဘူးလို့လည်းဆိုပါတယ်။